မြန်မာနိုင်ငံမှာနျူကလ িয়ার နဲ့ပတ်သက်တဲ့လုပ်ငန်းရှင်တွေလုပ်နေတဲ့အတွက်စိုးရင်တကြီးနဲ့ပြောဆိုနေကြတာမို့လက်ရှိမှာဘာတွေလုပ်နေလဲဆိုတာကိုသိရအောင်စစ်တက္ကသိုလ်အငိမ့်စားပါမခါတူလည်းဖြစ်လက်ရှိမြန်မာ Academy of Technology နီးပညာကျောင်းအကြီးအကဲတာဝန်နဲ့ထမ်းဆောင်နေတဲ့ Nuclear Engineer ဒေါက်တာဦးသိန်းဖိုးစောကိုမေးမြန်းပြီးဒီတစ်ပတ်မှာတင်ပြပေးမှာပါမြန်မာနိုင်ငံမှာနျူကလ িয়ার နဲ့ပတ်သက်ပြီးလှုပ်ဆောင်နေတာအတွက်စိုးရိမ်ပူပန်တဲ့သူတွေရှိနေပါတယ်ဆရာအဲ့လိုသူတို့စိုးရိမ်ပူပန်ရလောက်အောင်အခြေအနေရှိပါလားဆရာ
မရှိပါဘူးမရှိဘူးမရှိဘူးနျူကလ িয়ার နဲ့ပတ်သက်လို့ဘာလုံးမှမရှိဘူးလုံးဆရာလို့တမရဟာနျူကလ িয়ার energy ဟာ non power peace producers တဲ့ဆရာသုံးတယ်သုံးတယ်လို့တဲ့အခါမှာလည်းအကုန်လုံးဟာ IAEA ရဲ့ umbrella အောက်မှာပဲသုံးတယ်ဆရာတို့နိုင်ငံဆရာတို့ဖရာဆရာတို့ဒီကိစ္စနဲ့ဘာမှမလုပ်ဘူး။အဲလိုဆရာတို့နိုင်ငံပြီးဆရာကိုယ်တိုင်ပဲ NPT Non-Proliferation Treaty ကိုလက်ချောက်ထိုးခဲ့တယ်။အဲ့ဒီအပြင်93ခုနှစ်မှာဆရာ initiate လုပ်ပြီးတော့ RCE လို့ခေါ်တဲ့ Regional Cooperation Agreement ဆီရ။ဒီအရှေ့နိုင်ငံ၄နိုင်ငံနဲ့ပေါင်းပြီးဆရာတို့လုပ်တယ်။ဒီနှစ်ခု IAEA နဲ့ RCE နဲ့လည်းပေါင်းပြီးဆရာတို့လုပ်တာရှိတယ်။ Nuclear နဲ့လုပ်တာအားလုံးဟာအဲ့ဒီ Nuclear Radioisotope တွေ Medicine မှာသုံးတယ်agriculture မှာတုံးတယ် industry မှာတုံးတယ် education မှာတုံးတယ်အကောင် academic ပဲ
ဟုတ်ကဲ့ဆရာဆရာက nuclear နဲ့ပတ်သက်ပြီးတော့ engineer ဘွဲယူလာတဲ့နိုင်ငံခြားမှာပြီးတော့မြန်မာနိုင်ငံမှာပထမဆုံးစပြီးထူထောင်တယ်လို့သိရပါတယ်ဆိုတော့မြန်မာနိုင်ငံမှာ nuclear နဲ့ပတ်သက်ပြီးတော့ဘာတွေအစပြုခဲ့တယ်ဆိုတာရှင်းပြပေးပါဆရာ
မြန်မာနိုင်ငံမှာအစလုံးက1967လောက်တည်းက IAEA ကိုဝင်ခဲ့တယ်ကျန်ကဒီနျူကလ িয়ার နဲ့ပတ်သက်လို့1954ရဲ့ဆရာစပြီးတော့အဲ Atomic Energy Center ဆိုပြီးဆရာစလုပ်ခဲ့တယ်။အဲဒီစလုပ်ခဲ့ပြီးတော့ဒီ International Organization တွေ IAEA မပေါ်ခင်ကတည်းက Geneva Conference for Peaceful Uses of Atomic Energy အဲဒီအစည်းအဝေးတွေပါဆိုတဲ့စပြီးဆရာတက်ခဲ့။တခါနောက် IAEA ပေါ်လာတဲ့ခါကျတော့ IAEA Founding Member ဖြစ်တယ်။နောက် IAEA နဲ့ဆက်ကလုပ်ကြခဲ့တယ်။ဒါပေမဲ့နိုင်ငံရဲ့အကြောင်းမျိုးကြောင့်ဆိုအတော်လေးပြတ်သွားတယ်။1993ခုနှစ်ကမှဆရာကမြန်မာနိုင်ငံရဲ့ Atomic Energy Committee မှာ Secretary လုပ်ခဲ့တာသူအတွင်းမှုလုပ်ခဲ့တယ်အဲအတွင်းမှုလုပ်တဲ့အခါမှာဆိုတော့ IAEA နဲ့ပြန်ဆက်တယ်ဆိုတော့ RCE ကိုဝင်တယ်ဆရာတို့က RCE ကိုဝင်တဲ့ဥစ္စာဟာပြင်းရတယ်တဲ့22နှစ်လောက်နောက်ကျတယ်ဆက်ဝင်တဲ့1993မှာ Better late than never ဆိုပြီးတော့ဝင်ခဲ့တယ်ဆိုတော့မြန်မာနိုင်ငံတွေအခုကြီးတွေယူခဲ့တယ်ဒီ Nuclear Energy နဲ့ပတ်သက်လို့သုံးမှုအဲအခုကြီးမှာအဓိကကတော့ Medicine နဲ့
ဟုတ်ကဲ့ဆရာဒီရှင်းလောကအတွက် nuclear medicine လို့ခေါ်တဲ့ radio တက်တိကျပစ္စည်းတွေသုံးပြီးကုတာကိုမြန်မာနိုင်ငံမှာဘယ်လိုသုံးနေလဲဆိုတာတွေပြောပြပေးပါဆရာ
ကျောင်းနိုင်ငံမှာ medical purpose အတွက် solution ဖြင့် cancer ကုသတဲ့နေရာမှာအဲနောက်တစ်ခုက radiation ရဲ့ solution ဖြင့် cobalt 60ကိုသုံးပြီး radiography ပေါ့လေအဲ့ဒါကိုသုံးပြီးတော့ရှင်းကုတာမှုတွေဆောက်လုပ်တယ်နောက်ဆရာတို့ဒီ radio isotope တွေဖြင့် iodine-131 ဟာမျိုးကိုသုံးပြီးတော့ကလည်းဘင်းရောဂါတို့အဲစားထိုးတဲ့နေရာမှာတော့အဲ့လို isotope တွေသုံးပြီးတော့ medicine မှာသုံးတယ်။အဲနောက်တစ်ခါ education မှာကျတော့က scientific and academic interest တွေသင်ကြားမှုပို့ချမှုတွေဆက်လုပ်တယ်။ nuclear physics နဲ့ nuclear engineering အနေနဲ့ပေါ့လေ။အဲကြောင့်ဒီမှာဘာမှသိစိတ်သိစရာမရှိတဲ့ဒီကြောင့် nuclear engineering ကတော့တဘောတော့ပဲပြည်ပြည်ပဲသင်လို့ရတယ
်။ဒါကတော့ပညာရေးနဲ့အစီလောကမှာသုံးတာပေါ့နော်ဆရာ။ဆရာပြောတဲ့စိုက်ပျိုးရေးတို့ဆက်မှုတို့နဲ့တခြားနေရာတွေမှာရောဘယ်လိုပုံစံတွေသုံးပါလဲဆရာ။ရှင်းပြပေးပါ။
agree မှာဆိုလို့ရှိရင် fertilizer optic fertilizer block stability ရည်လဲကဘာတို့ကြောင်းလို့အဲ့ဒါစတဲ့ဘယ်လောက်ရည်လဲ fertilizer လုံးတဲ့ခါမှာ efficiently သုံးဖို့အတွက် residue လောက်ကျန်ခဲ့တယ်လေ။ဘာလို့အဲ့အရန်လုံးလို့ရှိဖြစ်ကျန်ခဲ့တဲ့ဟာတွေကလည်းဒီဥပပေးနိုင်တယ်၊ချောင်းတွေ၊မြောင်းတွေနဲ့ပါပါပြီးတော့ပါးနာတွေပေါ့ဒါကပေးနိုင်တယ်။အဲ့နောက်တစ်ခါ mutation breeding ဆရာတို့ကဘာမျိုးလောက်တာတို့အဲ radioisotope ကိုသုံးပြီးတော့အဲ့ဒီလိုဟာမျိုးကိုဆရာတို့အကြီးမှာသုံးခဲ့တယ်industry မှာဆိုလို့ရှိရင်လည်းပဲကျွန်တော်လုပ်ပေးခဲ့တဲ့ထင်မှာဆိုလို့ရှိရင် non destructive testing ကိုခေါ်တယ်။ဒီစီမီမှာအရှိနေမှာဘလောက်ပျက်စီးတယ်သုံးတယ်ဆိုတော့ wear and tear ကိုစတတ်တဲ့နေရာတွေမှာဆရာတို့သုံးတယ်။သမောခြင်းမှာလေငွင်းလေညာနေမှာဟာလားနောက်တစ်ခုကလည်းရေနံ pipeline တွေမှာဒီကလေးနဲ့ welding တွေကောင်းလားဒီ structure တွေခံကြလားမရှိလားဆိုတာကို non destructive testing မှာသုံးခဲ့တယ်။အဲ့ဒီအပြင်ညစ်တွေချောင်းတွေရေစီးနှုန်းအဲ့ဒီတိုက်စားမှုနှုန်းဘလောက်ရှိလဲဆိုတာကိုလည်းအဲဒီအရှိတုပ်ကိုသုံးပြီးတော့တိုင်းကြခဲ့တယ်။အဲနောက်တော့ရင်းနှံရှာဖွေတဲ့နေရာမှာလည်းဒီအရှိတုပ်ကိုသုံးပြီးတော့ကရင်းနှံရှိမရှိဘာမှရှိရတာကိုစမ်းသပ်ပြီးရှာ
။ဟုတ်ကဲ့ဆရာ။ဒီဆေးဘက်စိုက်ပျိုးရေးပညာရေးဆက်မှုနဲ့ပေါ့နော
်။
တခြားကျန်းမာရေးဒီနေရာဒီမှာသုံးတဲ့အခါမှာမြန်မာနိုင်ငံမှာဘယ်အတိုင်းတာအထိတွင်တွင်ကျယ်ကျယ်သုံးနေနိုင်ပါပြီလဲဆရာ
။ ဲ့တူရင်းကျေးကျေးတော့မသုံးနိုင်ဘူးသမီးရဲ့ဘာလို့ဆရာတော်ကြီးမှာပစ္စည်းမရှိဘူးဆက်မရှိဘူးဆရာတော်မှာလုံနိုင်တဲ့ဥစ္စာဟာရန်ကုန်ရဲ့မန္တလေးရဲ့တောင်ကြီးရဲ့အဲ့ညာသုံးခုလောက်မှာပဲဗီဒီယိုဂရာဖီနဲ့ပတ်သက်လို့သုံးနိုင်တယ်အမှန်တကယ်ညာဆရာသုံးလို့ရတယ်ပစ္စည်းမရှိဘူ
းစိုက်ပြိုးရေးပါဆရာ
စက်ပြွေးမှာလည်းအဲ့ဒီလိုပဲလူကျအစသုံးလေး960ဟာမျိုးရှိတယ်။လုံးနာဟာဂျိုကုန်းလို့စက်ပြွေးပြည်သာဌာနမှာအဲ့ဒီဌာနလေးပဲရှိတယ်။အဲမမမရှိဘူ
း။ဆက်မှုလက်မှုကြတော့ဆ
က်မှုကြတော့လည်းလက်မှုတော့မဟုတ်ဆက်မှုမှာကြတော့ရန်ကုန်ပဲရှိတယ်။ရန်ကုန်မှာလည်းဆရာတို့အရင်တော့ကတော့ဟိုးလုံးခဲ့တဲ့60ဆောင်ကယူပါရီလို့ခေါ်တယ်။ယူနစ်လို့ဘာမှ apply လုပ်ကြည့်တာလေ။အမေရိကန်နိုင်ငံက Armor Research Institute ကနေလာပြီးထူထောင်ပေးတာလား။ဆရာတို့စလုပ်ခဲ့တာ။တော်လိုင်းကောင်စီတက်တဲ့အချိန်တော့မှ CRO ဆို Central Research Organization ဆိုဖြစ်လာတယ်။အခုနောက်ပိုင်းကျတော့ကအဲ့ဒါကို MSTRD လို့ခေါ်တယ်။မြန်မာ Science and Technology Research Department ဆိုပြီးတော့အဲ့ဒီမှာအရင်တော့ကတော့ Atomic Energy ကိုဟာလာဂွေးလေးတစ်ခုပဲရှိတယ်။အခုကအစိုးရတက်တာခဏခွဲလိုက်တယ်။အဲ့ဒီမှာအဓိကအကျိုးလုံးတာဗားဒ်ဆိုလူရှင်ပြင် Radiation Protection အဲ့ဒါလည်းအရေးကြီးတယ်လို့ပါ
တကယ်လို့ဒါပေါ့နော်တခြားနိုင်ငံရခြားတွေကလာပြီးတော့ဆက်ပစ္စည်းတွေအရအကူအညီပေးမယ်ဆိုရင်ကျွန်းကျွန်းကျင်ကျင်ပေါ့နော်ကင်တွယ်နိုင်မဲ့လူတွေများရှိပါလားဆရာ
မရှိဘူးအဲ့မှာနျူကလ িয়ার အင်ဂျင်နီယာဆိုလို့မြန်မာနိုင်ငံမှာဆရာတယောက်ပဲရှိတယ်အကူအညီပေးမယ်ဆိုလို့ရှိရင်အဲ့ကောင်းတာပေါ့
ဆရာဒီမြန်မာနိုင်ငံမှာအကူအညီတွေအများကြီးလိုနေတယ်ဆိုတဲ့သဘောပေါ့နော်
ဆရာဟုတ်ပါဘူးလိတ်လို့တာပေါ့နှောင်ကျိုးမဲ့အကူအညီပေးမယ်ဆိုရင်အဲ့လက်ခံရတယ
်ဟိုရင်မြန်မာနိုင်ငံမှာဒီလှိုင်းကောင်းနေမြေောက်တန်တော်တွေဖောက်နေတာဟာဒီနျူကလ িয়ার ပစ္စည်းတွေထုတ်လုပ်ဖို့အတွက်လှည့်ဝက်ပြီးတော့ကြံစည်နေတယ်လို့ပြောကြတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်လဲအဲ
့ဒါပတ်သက်လို့အဲ့ဒါအမှန်ကောလာဟလပါမြန်မာနိုင်ငံဖောက်တဲ့စကားကဒီရရရဆေတူနော်သကားတို့ဆိုင်ယူပြီးဖောက်ဖို့လည်းလောက်တာဖြစ်တယ်အဲ့နောက်ကမေးရီရှာတာအတွက်ဟုတ်တာရှိတယ်ဒါနဲ့နျူကလ িয়ার ဆက်ပစ္စည်းတွေအတွက်ခုတ်ဖို့စကားကကျောင်းနိုင်ငံမှာတိအထက်ကဒနာရင်ကလည်းမရှိဘူးလူလည်းမရှိဘူးအဲ့တမီးတို့နောက်ခုဆရာလေးပြောလိုက်တယ်တန်မြာထဲမှာတခုရှိသေးတယ်ဟိုရင်ရုရှားနိုင်ငံကနေလာကူပေးတယ်ကိုရီးယားမြောက်ကိုရီးယားလာကူတယ်ဆက်ကားပြောတာဘူးမှမမေးဘူးရုရှားကလည်းဘာမှမေးဘူးသူတို့ရှိမှပညာသွားပင်တဲ့ကလေးရှိတယ်ဘာမှတတ်မလာဘူးဘာမှလည်းမပြလိုက်ဘာမှလည်းမပေးလိုက်အဲ့တော့မလုံနိုင်ပါဘူးဒီမှာနိုင်ငံမှာအဲ့ဒါလည်းအဲ့ဒါကြီးကလည်းကောလာဟလာလေးပ
ါဒေါက်တာဦးသိန်းဖို့ဆိုပါနောက်တစ်ပတ်မှာတော့မြန်မာနိုင်ငံတဲကယူရေနီယမ်လိုရေဒီယိုတက်တိကျတက်တူတွေနဲ့ပတ်သက်တဲ့အမြင်ကိုဆက်ပြီးတင်ပြပေးဖို့ရှိတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်